ပါရှင်ခင်ဗျာသမဦးထင်ကျော်ရဲ့မကြာသေးခင်ကတရုတ်နိုင်ငံခီးစဉ်တွင်ကချင်ပြည်နယ်ကဆိုင်းငံ့ထားတဲ့မြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့မျှော်လင့်ထားသလိုအခြေရောထွက်မလာခဲ့ပါဘူးတဘောပဝင်ခြင်းနဲ့ဒေသခံလူမှုအတိုင်းအဝန်းကြားထိခိုက်မဲ့အရေးကိုစိုးရိမ်နေတဲ့အတွက်ဆန့်ကျင်မှုတွေအကြီးအကျယ်ကြုံရတဲ့ဒီစီမံကိန်းရဲ့ရှေ့နာကဘလို့ရှိလာနိုင်တယ်လဲနိုင်ငံငယ်တာဝန်ရှိသူတွေအနေနဲ့ဘလို့အပေးအယူနဲ့စစ်ဆင်ညီနဲ့အပြေရှာသင့်တယ်လဲဆိုတာကိုဒီညကျွန်တော်တိုင်းလေးလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးမဲ့ကျွန်တော်ပင်တိုင်းဆွေးနွေးမဲ့ပုံကိုယ်တွေလည်းကျွန်တော်လေ့လိုက်မှုရောက်နေပါပြီ။ဆိုတော့အခုကျွန်တော်တို့အရင်ဆုံးကတော့ဒီကျွန်တော်တို့အီးမေးလ်တွေနဲ့ Facebook တွေနဲ့ကနေပြီးတော့ကျွန်တော်တို့သတင်းစကားပါထားတဲ့လူတွေရဲ့တချို့ရဲ့စာယူကျွန်တော်အရင်ဆုံးတချို့စာတချို့ဖော်ပြခြင်းပါတယ်။တယောက်ကတော့နင်းဆက်ချိုးတဲ့စကိုင်းတိုင်းဖောင်းပြမျိုးပါဆိုပြီးတော့ခတ်တူတူပဲရေးထားပါတယ်။သူကတော့ညီနိုင်ဆွေးနွေးပြီးပြန်လာပါတယ်။အဖြစ်သေးချာမှာတဲခေါ်သေးတဲ့အတွက်စိတ်မချသေးပါဘူးလေ။အစဉ်ပြေပါစေလို့ဆုတောင်းနေပါတယ်။တော်တော်စိတ်ဝင်စားနေတဲ့သတင်းတူပါတဲ့။ဒီလိုလူကြီးတဝမ်းလုံးရဲ့ဒုက္ခဆင်းရဲခြင်းပျော်ရွှင်ရင်းကြီးပါတဲ့ဒီဆိုးရလက်ထက်မှာတော့အကောင်းဆုံးအဆုံးသတ်ဖြစ်စီကိုညှော်လင့်ပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ညင်သိန်းဆိုတဲ့အကောင့်ပိုင်ရှင်မှာသူကလည်း Facebook ကပဲပေးထားတဲ့ message ပါသူကတော့မြေဆုံစီမံကိန်းကိုအကောင့်ထဲဖော်ဆင်းကြပါလေဗျာတဲ့ဒါမှလည်းမြန်မာနိုင်ငံစီးပွားရေးချက်တွေကလွတ်မြောက်မှာပါတဲ့လူကြီးမင်းတွေစီမံထားတဲ့ကိစ္စကိုလက်အောင်ငယ်သားတွေအနေနဲ့နားလည်ပေးပါဆိုပြီးတော့သူကတော့တိုက်တွန်းထားပါတယ်ဆိုတော့ဒီစီမံကိန်းနဲ့ပတ်သက်လို့လုံးဝဖြတ်ချင်ဖြတ်စီချင်တဲ့သူတွေရှိတယ်။တချို့ကတော့ပတ်ဝန်းကျင်နဲ့လူမှုအတိုင်းအဝန်းကိုထိခိုက်မှုနည်းအောင်ချင်းချင်းရင်းနဲ့လုပ်တင်တယ်ဆိုပြီးတော့တိုက်တွန်းလာရလည်းရှိတယ်။စီမံကိန်းကိုအကောင့်ထဲပေါင်းခြင်းနဲ့တရုတ်စိုးရဘက်ကတော့ဒီတရုတ်ကုမ္ပဏီဘက်ကတော့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အရေးကြီးတာကြောင့်အစီအစဉ်တိုင်းဖြတ်စီချင်တယ်ဆိုပြီးပြောတဲ့သဘောထားတွေလည်းရှိပါတယ်။ဆိုတော့ဒီနေရာမှာကျွန်တော်အရင်ဆုံးမေးချင်တာတော့ဒီချင်းချင်းနဲ့ဖားကညွန်နယ်ကလွတ်တော်ကိုယ်စားလှယ်ဥက္ကမောင်မြင့်ရဲ့သဘောထားပါဥက္ကမောင်မြင့်အနေနဲ့ရောဒီလိုသဘောထားညီမျိုးချမ်းမှာဥက္ကမောင်မြင့်ရဲ့သဘောထားဘယ်လိုရှိတယ်လဲဆိုတော့ရေဝီကပြောပြပေးနိုင်ပါခင်ဗျာ
လူမျိုးဆိုင်ရာကျွန်တော်တို့တချင်းပြည်နယ်အနေနဲ့လည်းမကပါဘူးဒီလုံးကကျွန်တော်တို့ရေဝီဆိုင်ရာလက်မခံနိုင်တဲ့ project ကြီးပါဒီကတာအနေနဲ့တော့ဘာကြောင့်လဲဆိုတော့ဒီ900ကျော်ဖြစ်တဲ့အမြင့်ဒီ900ကျော်အထိပုံထားမဲ့ဒီကတာကြီးရဆိုလို့ရှိရင်တဘောဖိတာမျိုးမျိုးနဲ့တောင်းရင်ကျောတာနေနဲ့ဆိုလို့ရှိရင်ဒါရပြုချက်ဖြစ်ဖြစ်နေပြီတော့မှကျွန်တော်တို့အဓိကဆုံးခါမှာတချင်းပြည်နယ်ကပိုစိတ်ကိုရေလောင်းလိုက်လို့ပေါ့ဗျာကျွန်တော်တို့အဲ့လိုရေခွက်နဲ့လောင်းလိုက်လို့မျိုးပါသွားမှကျွန်တော်ဆွေးနေပါတယ
်ဟုတ်ကဲ့ဆိုတော့ဒီဟိုဥက္ကမမင်းတို့အနေနဲ့တော့ဒီစီမံကိန်းကိုဟိုရပ်စီချင်တာပေါ့ဖြစ်စီချင်ဘူးပေါ့နော
်လုံးဝကျွန်တော်တို့ကဒီဥစ္စာကိုကန့်ထုတ်သွားတယ
်ဟုတ်ကဲ့ကျွန်တော်တို့အခုနောက်တစ်ခါဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့လည်းထဲထဲဝင်လှုပ်ဆောင်နေတဲ့ပုဂ္ဂိုလ်တူပါဒီစိန်လန်းအမိမြေပတ်ဝန်းကျင်ထင်းသိမ်းရေးဖွဲ့ကဒေါက်တာဝင်းမျိုးတူပါဒေါက်တာဝင်းမျိုးတူရဲ့သဘောထားလည်းကျွန်တော်ကြားချင်ပါတယ်ခင်ဗျာဒီစီမံကိန်းနဲ့ပတ်သက်လို့ဟိုဘယ်လိုသဘောထားရှိပါလဲ
။ဒီစားတော့စားပြောလို့ဒီကိစ္စကိုဘယ်လိုဖြေရှင်းလဲဆိုတာတော့ကျွန်တော်ဖြေရှင်းမှုတွေကြားတင်တယ်ပေါ့နော်။ဒီမှာဆက်ကဒီတူလက်ခံနိုင်တဲ့အနေထားဖြစ်ရမယ်။ဒါမှမဟုတ်ချက်ကတော့နိုင်ငံဆက်ဆံရေးကိုကျွန်တော်ဆက်လက်ထိန်းသိမ်းနေတဲ့အကောင်းဆုံးဖြစ်နိုင်တဲ့အခြေခံမျိုးပေါ့။ဟောတော့ဒီအခြေခံမျိုးနှစ်ခုကိုကျွန်တော်ချပြီးတော့ဖြစ်နိုင်ရေးကိုစဉ်းစားပြီးတော့မှကျွန်တော်ဒီလူလက်ခံနိုင်မှုရေးဖို့တော့ဒါကောင်းမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်။ကျွန်တော်သူတွေသဘောထားအနေနဲ့ကတော့ဒီစီမံကိန်းကဘယ်လိုနည်းနဲ့မှဆက်ပြီးတော့မဆောင်ရွက်ပြင်မှုတွေကျွန်တော်ယူဆပါရော
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီ Facebook ပေါ်က message ပေးပို့ထားတဲ့ပုံကတယောက်ကစာတို့လေးကိုလည်းဖော်ပြကြပါတယ်။သူကတော့ Shine Test ဆိုတဲ့ account ပါရှင်မှာအတိအကျလက်တွေ့ကျတဲ့ဖြစ်ရှင်းမှုပါတဲ့။မြစ်ဆုံလုံးလိုက်ရင်ပြည်သူတွေခံရမဲ့ဒုက္ခအမှန်နဲ့ရလာမဲ့အကျိုးတရားကိုရာတိုင်းလုံးတိကျစွာတင်ပြ၍လုံးဝမသိကိုဆွေးနွေးသင့်ပါရဲ့။ဥပမာလူငါးသိန်းခံရတဲ့ဒုက္ခနဲ့လူသန်း20ရဲ့အကျိုးဘာလို့ရွေးမလဲ။ဒီတိုင်းလဲနှစ်စဉ်ရေပြီးဒုက္ခခံရတာပါပဲ။မြန်မာနိုင်ငံမှာလက်စင်ကြီးက34ရာတိုင်းလုံးပဲရနေပါသေးတယ်။တရုတ်ကိုရောင်းဖို့ဆိုရင်တော့မြစ်ဆုံတော့မပြောပါနဲ့။နွားစားတဲ့မြက်တစ်စုံတော့ပေးဖို့ကန့်ကွက်ပါတယ်ဆိုပြီးတော့သူကရေးပါတယ်။ဆိုတော့ဒီမြစ်ဆုံကရမယ်သစ်စွမ်းရင်အများစုတရုတ်နိုင်ငံယူနန်ပြည်နယ်အတွက်တင်ပို့ဖို့ရည်ရွယ်ထားရမယ်အခုချိန်မှာယူနန်လည်းစီးပွားရေးကအချိန်နှင်းနေတဲ့စွမ်းရင်လိုချက်ဟိုလိုအပ်ချက်ကလည်းအရင်လောက်မများတော့ဘူးဆိုပြီးတော့တုံ့တက်ချက်တွေလည်းရှိပါတယ်တချိန်တည်းမှာပဲဒီစီမံကိန်းကိုဖြည့်ရမယ်ဆိုရင်တရုတ်အနေနဲ့အစင်လာတစ်ခုလိုဖြစ်သွားမှာကိုစိုးရိမ်မှုတွေရှိနေသလားဘာကြောင့်လဲဆိုတော့တရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေပြည်တွင်းမှာလည်းတော်တော်များရှိနေတယ်ဆိုတော့ဒီတက်မှာဆိုရင်ပြောမယ်ဆိုရင်လက်ကောင်းချင်းဒီစီမံကိန်းလိုကိစ္စမျိုးတွေမှာဆိုရင်လည်းမချေနှက်ချက်တွေကကြီးမားရှိနေတာဆိုတော့ဒိုမီနိုအဖက်လိုရဲရိုက်လာမှာကိုတရုတ်ဘက်ကစိုးရိမ်မှုတွေလည်းရှိနေသလားမပြောရပါဘူးဆိုတော့ဒီမြေဆုံဆက်စီမံကိန်းကိုဆက်လုပ်ခြင်းမလုပ်ခြင်းကတရုတ်နိုင်ငံအတွက်ဟိုဘလို့အကျိုးဆက်မျိုးတွေရှိလာနိုင်လဲဆိုတော့ဒီဒေါက်တာလက်ကျော်စိုးရဲ့သဘောထားကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီမှာဟိုဧပြီလ10ရက်နေ့ကသူတို့ဟိုဗမာပြည်ကသမရာကြီးဦးထင်ကျော်နဲ့တရုတ်ပြည်သမရာကြီးရှီချင်ဖင်တို့နှစ်ယောက်သားအဲ့ဒီလက်မှတ်တွေပါရေးထိုးပြီးတဲ့နောက်ဟို ရုပ်ဒုနိုင်ငံကြီးဝင်ကြီးကအဲတရင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားတဲ့စကားတစ်ချက်ရှိပါတယ်။သူကအဲ့ဒီမြေဆုံကိစ္စကိုတော့ဒီလိုပြောသွားတယ်။အခုအချိန်ခါမှာတဲ့နှစ်နိုင်ငံအစိုးရနှစ်နိုင်ငံပြည်သူတွေအတွက်အကျိုးရှိနိုင်တဲ့သဘောတူညီချက်တစ်ခုရထားပြီးပါပြီတဲ့။အဲ့ဒီသဘောတူညီချက်အတိုင်းသူတို့ဆက်လက်ညီနိုင်လှောက်ဆောင်နေပါတယ်လို့ပြောသွားတယ်။အတိအကျဘာမှတော့ပြောမသွားဘူး။ဒီမှာသိတဲ့လောက်တော့အဲ့ရစုံစီမံကိန်းမှာကဟိုရေကာတာကခုနှစ်ခု၈ခုလောက်ရှိတယ်လို့ပဲဟိုအမြင့်ဆုံးအခုနဟိုလွတ်တော်အမှပြောသွားတယ်အမြင့်ဆုံးအကြီးဆုံးပါတယ်လို့အသေးကလေးတွေလည်းအများကြီးပါတယ်လေအဲ့တော့အဲ့ဒီဟာတွေကဟိုသူတို့အနေနဲ့အကုန်လုံးပြန်ပြီးတော့လေ့လာနေကြပုံရတယ်ဗမာပြည်ဘက်ကလည်းစုံစမ်းစစ်ဆေးနေကြပုံရတယ်ဒီရုပ်ကလုံလီလောက်ဟန်ကတော့သူဒီလိုပဲဖြစ်နေကြပဲကျမတို့တနင်္ဂနွေမှာဖြစ်တာမဟုတ်ဘူးဥမာတီးလင်ကကျိုးမှာလည်းဖြစ်ခဲ့တာပဲပါကစ္စတန်တို့ဘာလို့မှလည်းဖြစ်ခဲ့တာပဲเนาะဒီတရုတ်အရင်းကြီးတွေနဲ့ပတ်သက်လို့သူတို့တောက်လျှောက်ဒီလိုပဲပြဿနာတွေပေါ်လာရင်သူတို့လုံလီလောက်ခရှိတာကတော့အဲ့ญาติคณะยัดทาเรยัดทาပြီးတော့ไอ้ดีตาก็ปีดูดิบากูไม่จีนัดตะเลยบากูใส่กูกันเลยสระยัดเอาชาพุยပြီးတော့มาตรุฐาริอยู่ซีหาสีจองตรุลุกออกมาเสร็จจ้ะจม่าอเมยပြောว่าเองเนาะดีพุ่นชูโตเตยี้ด้วยลุกออกได้กิจการนี้ตบาบอกกวนยินทิ้งไปนี้ผิดใจได้กิจการเนี่ยถ้าปริปักขะตัวโตเลยดีจะโหจม่ารู้บลูผีชิ้นจําเลยสระไอ้ဘာဝကောင်းဝင်ခြင်းဖြစ်တဲ့ညနာမှုရဲတဲ့ကိစ္စတွေဟိုတို့မဟုတ်ဓာရီကိုဘယ်လိုဖြည့်ရှင်းမလဲဆိုတာနဲ့ဖြန့်ချိုးတိုးတက်မှုကိုမထိတိုက်စေအောင်ဆက်လက်လှုပ်ဆောင်ရမှာဖြစ်နေအခုလဲနိုင်ငံတကာမှာ green development လို့ခေါ်တာပေါ့နော်ဟိုဘာဝကောင်းဝင်ခြင်းမထိတိုက်တဲ့ဖြန့်ချိုးတိုးတက်ရေးတွေလုပ်နေတာဖြစ်လို့ဓာရီကိုတပြေးပြေးကြည့်ရအောင်ပေါ့နော်ဘာဝကောင်းဝင်ခြင်းကြည့်ရတဲ့ကိစ္စတွေကြည့်ရအောင်လုပ်ချင်အားဖြင့်အဲကမာဒီအတွက်လိုအပ်နေတဲ့စွမ်းအင်တွေကိုရအောင်လုပ်နိုင်လို့ဖြစ်နေ။အဲစွမ်းအင်ကကမာဒီမှာမုတ်ချလိုအပ်နေပြီးတော့ဒီအားရက်စစ်စွမ်းအင်ဟာအကောင်းဆုံးနဲ့ဈေးအသက်သာဆုံးဖြစ်တယ်လို့ကဘာမှာသတ်မှတ်ထားတဲ့အတွက်ဒီဟာကဟိုတကယ်လို့ကျမတို့စိတ်ကူပန်းနေတဲ့သဘာဝပတ်ဝန်းကျင်ခြင်းသိမ်းရေးကိုဖြည့်ရှင်းနိုင်နေဆိုရင်ဒီအားရစစ်ပါကျမတို့အတွက်အကျိုးရှိနိုင်မယ်ထင်ပါတယ်ပမာပြီးရောဒီလိုတိတ်တိတ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပြဖို့ထားတဲ့ Facebook ကစာတချို့လည်းနားလည်ဖတ်ပြပေးပါဦးလေ
ဟုတ်ကဲ့ရှင်ပထမတစ်ယောက်ကအော်နိုင်ဝင်းနဲ့အစရဲကမြစ်ဆောင်ကအနေရရှိတရုတ်ကြီးတရားတိမာပါတဲ့တကယ်လို့ရှင်နာတကအခုလက်မှတ်ထိုးလိုက်တဲ့ကြောက်ဖြူစိတ်ကန်းနဲ့ရင်းနှံပိုက်လိုင်းတွေ့တန်းရေးပါပဲစီမြေရမလကာကြီးလက်ချပိတ်လဲခုချိန်မှာတရုတ်ကြီးကအေးရှိပါဒါမဟာဗျူဟာမဟုတ်ပါဘူးအဲ့ကမဟာဗျူဟာပါလို့ရေးထားပါတယ်ရှင်နောက်တူကတော့ဒေါက်တာကျော်ရှိန်နဲ့တူတူပဲပြောပြစီမြစ်ဆုံစီမံကိန်းလုံးဝလုံးဝဖျက်သိမ်းနေပါခဏခဏစိတ်မောရပါရဲ့ဗျာတဲ့အေယာဝေဟာကျုပ်တို့ရဲ့ထာဝရမိခင်ကြီးပါကဘာဦးကလေးကရှိနေခဲ့တာအခုမှကြောက်ကြက်သွားမှာကိုကျုပ်တို့နိုင်ငံသားတွေမလိုလားကြပါဘူးရေဝေရေလဲဒေတာတွေမှာသဘာဝတော်ဝင်ရှိပါတယ်ဇီဝအမျိုးစုံလဲပေါ်ပါတယ်ဒါတွေကိုနိုင်ငံတကာမှာအမျိုးသားဥယျင်းလို့ခေါ်ကြပြီးထာဝရတည်တက်အောင်ထိန်းသိမ်းကြတာအစင်လာပါမြစ်ကြီးဒေတာတွေမှာလဲ key house နဲ့တွေ့ပြမယ်မိုးကောင်ရွှေရှားဒေတာတွေကြည့်ပြလာမယ်တွားရေးလာရင်တည်ယူပို့ဆောင်ရေးဆက်ရေးပြိုးရေးအကုန်ပြည့်စုံမှာရောစရာလိုရင်လဲရောလိုက်စီချင်ပါတယ်ဒါမှမဟုတ်အပေးယူလုပ်ချင်လဲလုပ်ပေါ်ဗျာတဲ့ယင်းနည်းမြုံလာမှု FDI ဥပဒေကြီးရှိနေတာပဲနှောင်းဆွေးဒီဖြစ်မျိုးတားဆင်ကြီးဆက်မကြုံပြရစီနဲ့လို့ဆူတောင်းရင်ညီကုံချုပ်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲမှာဟိုပေါဝင်မဲ့နောက်ထပ်ပုဂ္ဂိုလ်တူလည်းရှိပါတယ်သူကလည်းဒီပေါဝင်ချင်းထင်းထင်းလှူရှာမှုတွေနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တူကမိအားချိုင်မှာမိအားချိုင်ရဲ့သဘောကလည်းဆွေးနွေးသိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟောဒီကမဒီအမြင်နေနဲ့ပေါ့နော်ဒီကြောချင်တာဒီဒီကျမတို့ဒီသမရဥထင်ကျော်ဒီခိသရုပ်ခီးစင်မှာဒီကျမတို့ဒီသက်မာကဒီသေချာတဲ့ဒီအချက်လက်တာပြတာမရှိဘူးပေါ့နော်ဒါပေမဲ့ဒီနိုင်ငံဘူးသောစင်နာချက်မှာတော့ဒီငားကန္တပေါ့နော်သူကဒီငားကန္တဒီဒီကဒီစီးပွားရေးကွန်ပျူတာစိတ်ပြူရေးပြောမှဒီပို့ဆောင်ရေးအဓိကဒီကျမဒီလက်စစ်ကန္တမှာဒါဒီကျမတို့ဒီလက်စစ်ကန္တဒီတရုတ်နဲ့ဒီသဘောတူညီချက်ကိုခုနဲ့ဒီသူတို့ကဒီရထားပါတယ်ပေါ့နော်ဒီဒါကဒီတရုတ်ဒီနိုင်ငံသားတုံ့ပြန်ပြီးပေါ့နော်ဒါသူ့ကမှာဒီအင်တာဗျူးထားတာကျမတို့တွေ့တယ် ဒါကဒီကျမတို့ဒီနောက်ဒီတရားနဲ့မှာပဲကျမတို့ဒီဒီနောက်တစ်ခါမှာပြန်ကြည့်မယ်ဆိုရင်ဒီနိုင်ငံတော်အတိုင်းအတာကိုယ်တိုင်ကဒီခဏခဏပြောဖြစ်တယ်ဒါလည်းရှားဖြစ်မှာပဲเนาะဒါဒီသူတို့ဒီလက်ရှိအစိုးရကဥစားပေးတဲ့ဒီကံတာမျိုးခုကလမ်းပန်းဆက်သွယ်ရေးနဲ့လက်ရှိနည်းအာဒီဒီလက်ရှိအစိုးရကဥစားပေးတဲ့ဒီကဏ္ဍပေါ့နော်ဒါကတော့ဒီကျမတို့ဒီနှစ်ခုကဒီတိုက်ဆိုင်နေတယ်ပေါ့နော်ဆိုတော့ဒီအာတိုင်းပြည်နဲ့ကိုယ်တိုင်ကလက်ရှိမီလိုအပ်တဲ့နိုင်ငံအာဒီဖွံ့ဖြိုးတိုးတက်ကြောင်းလဲစီလို့ဒါဒီအကြောင်းပြချက်ပေါ့နော်ဒီကဏ္ဍကဒီသူတို့ပြောဖြစ်တယ်တမ်းတဲ့ဆဲလိုပဲပုံကြီးနဲ့ဒီလက်ရှိမီဒီတိုင်းနိုင်ငံလုံးအတိုင်းသာရအောင်လုပ်နိုင်မှာလဲပေါ့နော်ဒီဥပမာဒီဒီကျက်တင်တာဒီအခြေခံပြောစားချက်ချင်းချင်းလေးလေးမရှိဘူးပေါ့နော်ဒီကနေ့လာဒီတလူကြီးနဲ့ဥမာလက်စစ်မီးရအောင်လုပ်မယ်။ဥမာဒီအဓိကဒီအရှိပြီးသားဒီလက်စစ်ဓာအားတွေကို upgrade ကြံလုပ်မလား။ဒါမှမဟုတ်တခါနီးလန်းလား။ဒါကဒီရွေးချယ်ချင်နီးလန်းနေအများရှိတယ်။ဒါနဲ့နောက်တစ်ခုကဒီအဒီအဓိကဒီအာဒီကုလင်းနေတာဟိုမျိုးရှိပေါ့နော်။ဥမာဒီတယောက်ကြီးတင်သွားပြီးတော့မာဒီပါတဲ့တော်သူကြီးချက်မာတင်းတင်းသာတင်းကြတဲ့အဆက်လက်ကြီးရှိဘူး။ခြားပြတဲ့ဟာလည်းမရှိဘူး။ပြီးတော့နောက်တစ်ခုကဒီတကယ်လို့ဒီအမဒေတာဘောက်ကရုပ်ရက်ဒီသွန်အားပေးမှုတွေကဒီမှာခံနေရမှာပဲ။ဥပမာဘာဖြစ်လို့ဆိုတော့ဒီတရုတ်ကဒီအဓိကသူတို့ဒီအာရေအလက်စစ်ဒီမှာလည်းဒီမှာဒီကနှစ်ခုရှိပါအောင်မင်းဆုံတဲ့အချိန်ဒါကတော့သူတို့ကသွန်အားပေးမှာပဲ။တစ်ဖြစ်ဖြစ်အောင်သူကဒီစနီးနီးတပုံပုံနဲ့သူတို့ကဒီဆက်ပြီးတော့မှစူးစားပြီးတော့သွန်အားပေးသေးသွားမှာပဲ။ဆိုတော့ဒီဟာတွေကဒီမှာဒီပြောချင်တာကဒီမြန်မာပြည်မှာရှိတဲ့ဆဲစီမံလည်းမဆိုးပါတော့။တကယ်လို့ဒီအဲ့ဒီဒီနဲ့အဲ့ဒီဒေတာမှာရှိနေတဲ့ဒီလူထုရဲ့သဘောဆန္ဒလူထုနဲ့တွေ့ပြီးတော့ဖွင့်ရင်းနေတာမှုရှိရှိနဲ့ဒါကဒီသဘောတူညီချက်ရိုက်ယူမှသာဒီမှာလည်းအောင်အောင်မြင်နေတဲ့ဒီဟာဒီရမှာပေါ့နော်ဆိုတော့ဒီအခုကဖွင့်ရင်းနေတာမှုရှိဘူးဖွင့်ရင်းနေတာမှုရဲ့ဤကရက်အစိုးရလက်ထက်ကလေးကအခုချိန်လေးဒီဖွင့်ရင်းနေ
တာဟုတ်ကဲ့မမီးပါချင်အခြေစပါချင်တ
ဲ့ဟုတ်ကဲ့
ကျွန်တော်ဆွေးနွေးရတဲ့သူတွေလည်းကျွန်တော်လက်နည်းနည်းပေးချင်ပါသေးတယ်ကျွန်တော်အခုနောက်တစ်ခုကတော့ကျွန်တော်အီးမေးလ်နဲ့ပို့ပို့ထားတာပါခင်ဗျာအမေရိကန်ပြည်အောင်စုကမောင်သဒ္ဒနာရဲ့အီးမေးလ်ပါ
ကျွန်တော်တို့နိုင်ငံမှာပြည်သူတွေရွေးချယ်တင်ရောက်လိုက်တဲ့ဘလို့အစိုးရမျိုးပဲတက်တဲ့မြေဆုံရရားလျက်စစ်စီမံကိန်းပြန်လည်စတင်မှုရမဖြစ်နိုင်ကြောင်းကိုတရုတ်အစိုးရကယုံကြည်ထားပြီးဖြစ်ပါတယ်။ထို့သောစီမံကိန်းလုံးဝရပ်ဆိုင်ကြောင်းကြေညာချက်ထုတ်ဖို့ရန်ကတော့နိုင်ငံခေါင်းဆောင်တွေကြားအခြေယူညှိနှိုင်းဖြေရှင်းကြရမှာဖြစ်တဲ့အတွက်ကြောက်ကောင်းကြနိုင်တယ်လို့ယူဆမိပါတယ်။အပေးယူစိတ်ဆက်ညှိနှိုင်းတဲ့နေရာမှာလည်းကျွန်တော်တို့နိုင်ငံခေါင်းဆောင်တွေအနေနဲ့တဘာဝပိုင်ဝန်းကျင်နဲ့ဒေသခံလူမှုအတိုင်းဝိုင်းတွေကိုထိခိုက်မှုနည်းပါပြီးတော့နှစ်ဦးနှစ်ဖက်အကျိုးရှိနိုင်တဲ့စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းတွေအခြေခံအဆောက်အအုံဖွံ့ဖြိုးရေးလုပ်ငန်းတွေစက်မှုလုံမှုလုပ်ငန်းတွေအတွက်အခွင့်အလမ်းတွေပုံမဖွင့်ပေးတင်ပါတယ်ဒီလိုဖွင့်ပေးတဲ့နေရာမှာလည်းကိုယ့်ဘက်ကနည်းပညာတွေများများရနိုင်တဲ့လမ်းကြောင်းတွေကိုကြိုးဖောက်ထားဖို့လိုအပ်လိုက်မယ်လို့ယူဆမိပါတယ်ဆိုပြီးရေးထားတာပါကောင်းလေးဦးရေ
ကဲကျေးဇူးပါနောက်တူကတော့ကျွန်တော်တို့စန်နီလဆိုတဲ့အကောင့်ဖန်ရှင်မာတူကတော့ဒီ Facebook ကနေပို့ထားပါသာဖြစ်ပါရဲ့သူစားတော့ဒီမြေဆုံရေးကတာစီမံကိန်းဟာမြန်မာပြည်သူအများစုရဲ့သဘောထားနဲ့အမှန်တကယ်အကျိုးရလဒ်ကကောင်းမှုထက်ဆိုးဖို့ကပိုများနေကြကြောင်းပြည်သူတင်တဲ့ဆိုးရအနေနဲ့ဆက်လုပ်ဖို့ဆုံးဖြတ်မယ်မထင်ပါတဲ့တရုတ်ကြီးကိုယ်တိုင်ကလည်းဆက်လုပ်ခွင့်ရမယ်လို့ညွှန်လင်းမယ်မထင်ပါတဲ့သို့တော့တခြားစီမံကိန်းများဥပမာတလင်းမြစ်တစ်လျှောက်ကစီမံကိန်းကြောက်ဖြူကွန်မင်းရထားလမ်းကားလမ်းရေနံတန်းဝေးပိုင်လမ်းဆက်သွယ်ရေးစီမံကိန်းနဲ့တခြားဆက်မှုလက်မှုကုန်ထုတ်လုပ်ငန်းများဝန်ဆောင်မှုလုပ်ငန်းများကုန်သွယ်ရေးမှာပါအခွင့်အလမ်းပိုရရှိရေးအတွက်ဒီမြေဆုံကိစ္စကိုအသုံးချပြားပေးနေရလို့ယူဆမိပါရဲ့လက်ရှိမြန်မာအစိုးရအနေနဲ့လည်းမြေဆုံကိစ္စကိုနှစ်ဖက်သဘောတူဖြတ်သိမ်းပြီးအထက်ပေါ်ရောက်အခွင့်အလမ်းများညှိနှိုင်းပြီးစာထုတ်ပြလိုက်ခြင်းအပြင်ပြည်လည်ကောင်းဝယ်ရှိကြောင်းမှာဆိုပြီးသူသဘောထားကိုရေးပါရဲ့ဆိုတော့ဒီလိုမြေဆုံစီမံကိန်းကိုရပ်ပြီးတော့မျက်နှာရေးသဘောနဲ့တခြားလုပ်ငန်းတွေလုပ်ပိုင်ခွင့်တွေပေးဖို့စဉ်းစားချက်တွေလည်းရှိနေတယ်ဆိုတော့ဒီလိုပေးယူညှိနှိုင်းမှုမျိုးတွေဟာပြည်လည်နိုင်တဲ့ညီလဲတစ်ခုဖြစ်နိုင်သလားဆိုတာဒီဥက္ကမောင်မြင့်ရဲ့သဘောထားဆွေးနွေးစီခြင်းပါတယ်ခင်ဗျာ
အဲဒီမှာကျွန်တော်ပြောချင်တာကတော့ကျွန်တော်နိုင်ငံကတကယ်တကယ်ကျတော့ကျွန်တော်အစိုးရကက်ပစတီရှိလို့ပေါ့ဗျာဆရာမရှင်လက်ထက်မှာအရှိပဲနဲ့သူတို့ကဒီလိုပို့ပြီးတော့မှရောင်းထားတဲ့အလုပ်တွေလုပ်တတ်တယ်လို့ဒီလိုဒီအရာကျွန်တော်ရဲ့အမွေစိုးတွေရလာတာပေါ့ဗျာဒါကြောင့်လုံးဝမဖြစ်တင်ဘူးဒီအမွေစိုးတွေကျွန်တော်ပဲဖြစ်ရမယ်ဒီမှာဥက္ကဋ္ဌရဲ့ပြောရဲပြည့်စုံလို့ပါလို့ညာလို့ဆိုတာလည်းကျွန်တော်လည်းခဲတဲ့ဝင်လို့တော်ရောက်နေချင်ကြတော့ဒါတွေကိုဥဆောင်ဘောကောင်လုပ်ပြီးတော့မှာလေးလက်ဆန်းစစ်နေတယ်ဒီကုမြတ်ဆိုရဲစီရင်တီးပြီးတော့ဒုဥက္ကကလည်းကျွန်တော်တင်နေကြမှာပဲဒါကျွန်တော်လည်းပြောဖြစ်ပါတယ်ရုပ်စရရဲ့လုံးဝလည်းဆက်လို့တော့မှာမဟုတ်ပါဘူးဒါကမှဒီလူတို့အတွက်လည်းကျွန်တော်တရင်တော့ပါတယ်မှာလည်းဒါဒီကနေတဲ့ရုပ်စရရဲ့ကျွန်တော်အစိုးရအနေနဲ့လုံးဝပြင်နေတာပါ ဒါပေမဲ့နိုင်ငံချစ်တီရေးအတွက်တော့ကျွန်တော်ဆက်လက်ပြီးမှတခြားသံတမန်တွေဖွင့်ပြီးဖွင့်ပေးရမှာပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့အစိုးရနဲ့တက်မှာပြည်ပြည်တော်မှာအစိုးရကတက်စီရှိတဲ့အစိုးရဖြစ်လာအောင်လုပ်နေပါတယ်။အဆက်အရရလည်းကျွန်တော်ပြောင်းလဲပါလိမ့်မယ်။တကယ်တကယ်တော့တပ်ပေါ်ကြီးကကျွန်တော်နဲ့ပြူပေါင်းဆောင်ရင်လှူချမယ်ဆိုတော့ဒီကမာကြီးကတော်စားသူကြီးပြောရင်20တော့မလိုတော့ဖြစ်နေတဲ့ကျွန်တော်အရင်တူတက်ပါပြီ။ဒီမြစ်ဆုံဆယ်တွေပါလို့ချင်လဲဆိုလို့ရှိရင်ဒီအောက်ကကြာလို့ပေါ့ကျွန်တော်စီမှာဒီမှာဂျိတ်မိုင်းတွေရှိပါတယ်ဂျိတ်ကြီးရှိပါတယ်။အဲ့ဒါဒီကလည်းဒီကောင်မှကျွန်တော်ပြီးတဲ့20လောက်ရုံးပြရတယ်ဆိုတော့တင်းကို။တုံးလေးပြည်ရဲ့လောက်ကတော့ကျွန်တော်ကောင်းဖြစ်စံလို့ပေါ့အားလုံးပြည့်စုံကျွန်တော်လုပ်နိုင်ပါလေ။ဆက်ဆံရရလည်းကျွန်တော်လုပ်နိုင်ပါလေ။လုပ်မယ်ဆိုရင်လည်းကျွန်တော်တို့ကဒီနေရာမျိုးပဲနဲ့
ဒီကျင်းတဲ့နေရာမှာကျွန်တော်ကိုယ်ပိုင်ရင်းနဲ့လောက်ပါမယ်ဆိုတာကျွန်တော်ပြောဆိုပြလိုက်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒေါက်တာဝင်းမျိုးသူရဲ့သဘောထားလည်းကြားချင်ပါတယ်။ကျွန်တော်တို့ဒီလိုစိတ်ဆက်ညီနိုင်တဲ့နေရာမှာဘယ်လိုပေးယူမျိုးတွေဟိုလုပ်တင်တယ်လို့မြင်လဲခင်ဗျာ
။နောက်တစ်ချက်ကကျွန်တော်ဆောင်းရပြောလို့ခြေခံမူနေလို့ရတော့ဒါပြည်သူ့ရဲ့အကျိုးရှိဆုံးဖြစ်မဲ့ကိစ္စပြည်သူ့ရဲ့ဒီမဲ့ကိစ္စအနမတ်တဲ့ရည်ကြီးတော့ဒီရရည်ကြီးရလည်းနိုင်ငံလုံးကျွန်တော်တို့ဒါဆက်ဆံရေးပြည်ပြည်ပြည်လည်းမှလည်းကျွန်တော်တို့ရွှေရှင်နိုင်ငံလုံးအတွက်အကျိုးရှိနိုင်မှာဆိုတော့ဒီကအယောပေးလိုက်ကတော့ဒါဖြစ်နိုင်ကြတော့နည်းရပါတော့ဒါတော့ကျွန်တော်ဆောင်းအပ်လို့အယောစားသဘောမျိုးဒါမှမဟုတ်လေကြည်လျံလို့နှစ်ဖက်ရှိနိုင်တဲ့ဟာကြီးတော့ရှိမှာတဲ့ဒါတော့လည်းနှစ်ဖက်ရှိနိုင်တဲ့ဟာကြီးမှလည်းတစ်ဖက်ရှိနေတဲ့ပြန်ပြီးပြင်လာတဲ့ကိစ္စမျိုးကြီးဆိုရင်တော့ဒါကိုကျွန်တော်တို့ကတော့ပြန်ပြီးစဉ်းစားဖို့လိုပါတယ်။အခုချိန်မှာတော့ကျွန်တော်ထင်တယ်ပြည်ဝီဝင်နိုင်ငံကြီးဥရာဒီလိုနှိမ့်နိုင်နေဆိုရင်မြန်မာနိုင်ငံတက်ကနေပြီးတော့အတားနိုင်တဲ့အနေအထားကြီးရှိပါတယ်။ဒီလိုနေနေရလဲကျောပြပေါင်းဆောင်မှာဒီငွေကဆက်ဆံရေးမှာတွေ့မှာအခက်အခဲဖြစ်နေတဲ့ချိန်မှာမြန်မာပြည်နဲ့ဆက်ပြီးတော့ညနာပြောင်းတဲ့ရှင်မျိုးတွေဒါမျိုးဆက်ဆံရေးဖြစ်ဖြစ်ပြောင်းမျိုးတွေမဖြစ်ချင်ဘူးလို့ကျွန်တော်တို့ယူဆပါတယ်။ဒါကြောင့်မလို့ကိုယ့်ဘက်ကနေပြီးတော့နော်ဆောင်ရကလို့ဟိုကိုသူတို့နနာတဲ့ကိစ္စမျိုးတွေမဟုတ်တဲ့ကိစ္စမျိုးတွေကိုကျွန်တော်တို့ကဒါညှိနှိုင်းမယ်ဆိုရင်တော့ဒါအများကြီးဖြစ်နိုင်ချေရှိပါတယ်။ဒါလည်းဒီလိုနဲ့ပြည်ဝင်လည်းညှိနှိုင်းမှာဖြစ်တယ်။ဒါတို့လည်းငွေကောင်းဆောင်ရင်းပြည့်တဲ့ခါကျတော့ကျွန်တော်တို့ကသိကြည့်တော့ဒီလိုအသေးစိတ်တွေနဲ့ပြောတဲ့ခါကျတော့ကျွန်တော်တို့ထင်ပါတယ် strategic diplomacy ရောလို့မထင်ပါဘူး။ဒုတိယစံတမန်လမ်းကြောင်းပေါ့။အဲ့လမ်းကြောင်းနေရာမှာနှစ်ဖက်ပုဂ္ဂိုလ်ထိုင်ပြီးတော့အသေးစိတ်ဖြစ်နိုင်ချေတွေကိုစစ်ဆေးစဉ်းစားပြီးတော့ရွေးချယ်ထုတ်ပြီးတော့မှဒါလည်းကျွန်တော်တို့ကပြည်သူကိုဖြားပြတာနောက်ထပ်လည်းအရေးကြီးတဲ့ကျွန်တော်တို့တက်ဆောင်တဲ့ဒီလိုခြားပြတာလက်ခံလာအောင်စီရင်ယူမှာတော့အားမှာဖြစ်ဖြစ်အချိန်တော့အနည်းငယ်ယူအောင်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမှာဟိုကချင်တိုင်းရင်းသားတူရဲ့စာသာဝင်လည်းကျွန်တော်ဖော်ပြခြင်းပါတယ်။သူ့နာမည်ကတော့ကျောင်းဖတ်ဘရန်လီလို့ထွက်ရမယ်ထင်ပါတယ်။သူကတော့ကချင်ပြည်နယ်မှာ NLD မဲဆယ်လုံးကမြေဆုံဆယ်စီမံကိန်းကိုပြည်သူ့ကမေးရောတဲ့ NLD ကစာချုပ်ကအကြောင်းအရာတွေကိုမသိတော့မြေဆုံဆယ်တိဆောင်ရေးကိစ္စဘာမှမသိရော NLD ဆိုတာဖြစ်လာရင်ပြည်သူတွေကိုပွင့်လင်းမြင်သာစွာပြောသာပြောဆိုပါမယ်ဆိုပြီးပြောခဲ့ပါတယ်။အနေဆိုတာတနည်းပြင်မယ်လေဘာမှမပြောသေးဘူးလို့ထင်ပါတယ်။ဒါကြောင့်စီမံကိန်းရှိနေတာကတော့ပြည်သူလက်ထက်မှာပါဆိုပြီးတော့သူစာရဲမှာဖော်ပြပါတယ်။ဆိုတော့ဒီမြေဆုံကိစ္စကဒီတရုတ်နိုင်ငံအတွက်နိုင်ငံရေးစီးပွားရေးအရေးပါတယ်လို့ပဲ။အနေရသားဆိုတာအတွက်လည်းနိုင်ငံရေးထောက်ခံမှုကထိရနေတဲ့ကိစ္စတစ်ခုလို့ဟိုဆိုရလိမ့်မယ်ထင်ပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကအင်အားကြီးလည်းဖြစ်တယ်၊အင်ဂျင်နီယာလည်းဖြစ်တယ်၊ပြည်ထောင်ဆက်ဆံမှုလုပ်ရဲဆိုတာလည်းဒေါက်တာဝင်းမျိုးသူလည်းဟိုထောက်ပြသွားပါတယ်။ဆိုတော့ကျွန်တော်ကရှင်းလင်းလျှောက်တာကြားလဲဆွဲတာအခြေအနေမျိုးဖြစ်ဖို့ဆိုလို့ရှိရင်ဘလို့ပေးယူညီနိုင်မှုတွေလုပ်ဖို့တင့်တယ်ဒေါက်တာလောက်ကျော်သောသဘောထားဆွေးနွေးပြပါဦးခင်ဗျာ
။ဟုတ်တကယ်တော့အဲ့မြစ်ဆုံကိစ္စကိုစတင်ပြီးတော့လှုပ်ဆောင်တော့ကဟိုနာဖခေကလုပ်ခဲ့တာဗျာ။နာဖခေကဒီတူပြည်ကဒီစွမ်းအင်ကုမ္ပဏီကြီးနိုင်ငံတော်ပိုင်စွမ်းအင်ကုမ္ပဏီကြီးတွေနဲ့လုပ်ခဲ့တာ။ပွင့်လင်းမြင်သာမှုမရှိဘူးဆက်အမှန်နဲ့ဗမာပြည်ဘက်မှာလည်းမရှိဘူးတူပြည်ဘက်မှာလည်းမရှိဘူး။ဒီဥက္ကဋ္ဌနောက်ပိုင်းမှာဒီလက်ယူလက်စားကိစ္စတွေနဲ့ဖန်ကြီးတာတွေချုပ်တာတွေမှာအဲ့နိုင်ငံတော်ကိုအဲ့ပိုင်းကော်ပိုရေးရှင်းကြီးတွေကခေါင်းကြီးတွေအကုန်ပါသွားတယ်။အဲ့ဒီထဲမှာဒီမြေဆုံကိစ္စမှာလက်မှတ်ထိုးထားတဲ့ကုမ္ပဏီကဒီဟိုနေနေပါကုန်ကြတယ်။အုပ်ချုပ်ရေးရာရှိတွေပါတယ်။ဒါအခုယူနန်ပြည်နယ်ကထိပ်ပိုင်းခေါင်းဆောင်တွေလည်းလက်ယူတက်ဆောင်မှုတွေနဲ့ပါကုန်ကြပြီ။အဲ့တော့ဒီမြေဆုံကိစ္စစကလေးကပွင့်လင်းမြင်သာမှုရှိရဲနဲ့တော်တော်ပြက်ကနာတွေတက်ခဲ့တာ။ဘသူကမှပြောထားတာမဟုတ်ဘူး။တရုတ်ပြည်ဘက်မှာလည်းပွင့်လင်းမြင်သာမှုရှိဘူး။ကမာပြည်ဘက်မှာလည်းပွင့်လင်းမြင်သာမှုရှိဘူး။ဒါကြောင့်မို့ NLD ကပြောတဲ့အချိန်မှာစာချုပ်ကိစ္စတွေမတည်သေးဘူးဆိုတာအမှန်ပဲ။ဘသူကမှပြောထားတာမဟုတ်ပဲ။အဲ့တော့အဲ့ဒီကိစ္စတွေကိုအခုကကရှင်းသူတို့ကလည်းအခုဟိုစုံစမ်းလေ့လာရေးအဖွဲ့တွေပါတယ်လို့တော့အဲ့ဒီဆုံးသားလေးအကြီးကရရှိတဲ့ဟာကိုတင်ပြပြီးလို့ပြောတယ်။အဲ့ဒါကို NLD အစိုးရကဟိုပြန်ရှိနိုင်နေဟန်တူတယ်အဲ့တော့ခုနဟိုဒေါက်တာတယောက်ပြောသွားတယ်လို့ပဲဒါနှစ်ဖက်အစိုးရနှစ်ဖက်ပြည်သူလူထုအကျိုးရှိမဲ့ကိစ္စကိုအပေးယူလုပ်နေပြီးလူထုကိုချင်သာမြင်သာရှိစွာချပြပြီးလူထုအတွက်ကအကျိုးဘယ်လောက်ရှိလဲအကျိုးဘယ်လောက်ရုပ်မဲအဲ့ရုပ်မဲအကျိုးတွေကိုဘယ်လိုခုကာကွယ်မဲပါမယ်ဆိုတာချပြပြီးပြောဆိုရင်တော့ဒီကိစ္စဖြစ်နိုင်ရှိရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့ဗမာပြည်ကကဒီဆွိုင်းအင်ဟာအထူးလိုအပ်ပြီးဖြစ်ပါတယ်။အဲ့တော့ဒီကိစ္စဟာတဖြည်းဖြည်းအခုနပြောသလိုပဲအချိန်တော့ကာလတစ်ခုကြာမယ်။သို့တော်လည်းတဖြည်းဖြည်းပြည်လည်းသွားနိုင်ပါလိမ့်မယ်လို့ထင်ပါတယ်။
โอเคကျေးဇူးပါဆိုတော့ဒီ21ရာစုပိုးလမ်းမှာဒီညီလာခံတို့ဒေါအောင်ဆန်းစုကြည်ကလည်းရှေ့လာတယ်မှာတရုတ်ပြည်ကိုသွားဖို့ရှိနေပါတယ်ဆိုတော့ဒီခီးစင်မှာရောဒီကိစ္စနဲ့ပတ်သက်လို့သစုံတရားရှေ့ဖက်အောင်လုပ်နိုင်မယ်အလားအလာမျိုးမြင်မိတာရှင်ပါအ
ေးကျွန်မကြည့်တာတော့ဒီအခုပိုးလမ်းမှာဆိုတာကဟိုတကယ်တော့ဟိုနာမည်ကသာသူကသင်စားပြီးခေါ်တာသူကအဲ့တလန်ဒီအမင်းနာပဝင်ရဲ့အကုန်လုံးကို connectivity ပေါ့ဗျာဟိုကိုရဲ့ကြီးတစ်ခုလောက်ဖြစ်အောင်လုပ်မှာဖြစ်တော့ဒီခွန်င်းကလည်းပါမှာပဲဒီအားရစစ်ကိစ္စတွေကလည်းပါမှာပဲခုသူတို့ခြိလန်းနေတဲ့မှာဥမာသူကြီးရင်ငါလိုနိုင်ငံမျိုးပါကစ္စတန်လိုနိုင်ငံမျိုးမှာလည်းအဲ့ဒီဒီအားရစစ်တွေအများကြီးထုတ်နေတာပဲဟိုကမ္ဘောဒီးယားမှာလည်းတလူပဲတရုတ်ကအစိုးရနဲ့ကမာပြည်မှာပဲနည်းနည်းကျန်နေသေးတာဖြစ်တယ်ဟုတ်အဲ့မဲခေါင်မြေဝိုင်းဒီကလည်းဒါတွေကျန်နေတော့ဒီကိစ္စမှာဒီအခုမေလမှာကျင်းပမယ်ဒီပိုလမ်းမှာအစည်းအဝေးကြီးမှာဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာဒီကိစ္စတွေတော်တော်များများဆွေးနွေးပြီးပြဿနာဖြေရှင်းနိုင်တယ်လို့ကျွန်မထင်နေပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ပါဝင်ဆွေးနွေးပေးခဲ့တဲ့မြန်မာအရေးသုံးသပ်သူဒေါက်တာလှကျော်စိုးကချင်ပြည်နယ်ဖားကန့်မြို့နယ်လွတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ဆင်းရဲအမိမြေတောင်းရှင်ထင်းသေးရေးဖွဲ့ကပုံစံဒေါက်တာဝင်းမျိုးပြည်နယ်အချာ email ဖြစ်ဖို့ဒီကနေပါဝင်ဆွေးနွေးကြရတဲ့ဒီအားလုံးကိုလည်းသူပဲကျေးဇူးတင်အောင်ပြောကြလိုက်ပါမယ်။